ဆီးရီးယားပြည်တွင်းစစ်အဆုံးသတ်စေဖို့ညဉ့်ညားရေးညီလာခံကျင်းပနိုင်ရေးအတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်တို့ကြိုးပမ်းအားထုတ်နေကြပါတယ်။နိုင်ငံသားရေးဝန်ကြီးနှစ်ယောက်ဟာဆီးရီးယားရေးရာကုလသမဂ္ဂတန်တမန်လက်တာဘရာဟီမီနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့တွေ့ဆုံခဲ့ကြပါတယ်။ဆီးရီးယားအပေါ်အမေရိကန်ရဲ့တိုက်ခိုက်မှုရှောင်လွှဲနိုင်ဖို့နဲ့ဆီးရီးယားဓာတုလက်နက်တွေကိုနိုင်ငံတကာလက်ကိုဘယ်လိုအပ်မလဲဆိုတဲ့ကိစ္စတွေကိုဆွေးနွေးကြတာဖြစ်ပါတယ်။2012ခုနှစ်တုန်းကနောက်ဆုံးဆွေးနွေးခဲ့တဲ့ဆီးရီးယားညီညွတ်ရေးညီလာခံကျင်းပရေးအတွက်ဒီလကုန်ကြရင်နယူးယောက်မြို့မှာဝန်ကြီးကယ်ရီနဲ့လက်ဗရော့ဖ်တို့ထပ်မံတွေ့ဆုံဆွေးနွေးကြဖို့သဘောတူခဲ့ပါတယ်။တိုးတက်မှုရှိမရှိဆိုတာကတော့ဆီးရီးယားကနေဓာတုလက်နက်တွေဖယ်ရှားရေးအပေါ်မှာမူတည်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကပြောပါတယ်။နိုင်ငံတကာဓာတုလက်နက်တားဆီးရေးစာချုပ်မှာပါဝင်လက်မှတ်ထိုးဖို့ဆီးရီးယားကဆောင်ရွက်ခဲ့ပေမဲ့သူနိုင်ငံမှာရှိနေတဲ့ဓာတ်ရုပ်လက်နက်တွေနဲ့ပတ်သက်တဲ့အသေးစိတ်ကိုပြောဖို့တလအချိန်ရှိနေသေးတယ်လို့ဒီဆီးရီးယားဘက်ကအလေးထားပြောနေပါတယ်။အမေရိကန်ကတိုက်ခိုက်မယ်လို့ချိန်ချောက်နေတာရက်မှဆီးရီးယားကဓာတ်ရုပ်လက်နက်ဖယ်ရှားရေးကိုအပြစ်သက်သဘောတူမယ်ဆိုပြီးတော့သမ္မတဘာရှားအယ်လ်အာဆတ်ကကြားသပတင်းတွေကပြောကြားခဲ့ပါတယ်။အစိတ်အတန်းငွေတားဆီးရေးနိုင်ငံတွေထဲမှာပါဝင်ဖို့ဆီးရီးယားကဆုံးဖြတ်ခဲ့တဲ့အပေါ်မှာရုရှားသမ္မတဗလာဒီမီယာပူတင်ကချီးကျူးလိုက်ပြီးတော့ပြဿနာဖြေရှင်းဖို့အတွက်ဆီးရီးယားအစိုးရရဲ့လင်းနှက်မှုကိုပြသလိုက်တာပဲလို့ပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးကတော့ဆီးရီးယားဘက်ကလုတ်ဆရာကိုမြ мян လုတ်တင်ကြောင်းနဲ့သမ္မတအာဆတ်ရဲ့ဆောင်ရွက်မှုတွေကိုအမေရိကန်အစိုးရဘက်ကမချေနှက်ရင်စီးရေးအရာအရေးယူဖို့လိုလိမ့်မယ်လို့လည်းကြားသပတင်းတွေကထပ်ပြီးတော့သတိပေးခဲ့ပါတယ်ရှင်။